NATO မဟာမိတ်အဖွဲ့တည်ထောင်တာ85နှစ်ပြည့်အထိမ်းအမှတ်ဖြစ်နေ Washington DC မှာ300ကျော်ကျင်းပတဲ့ထိပ်သီးစည်းဝေးတက်ရောက်လာတဲ့ခေါင်းဆောင်တွေဟာတောက်ကြနေမှာအခမ်းအနားကိုဆုံးသတ်ရင်ယူကရိန်းအတွက်စီးအကူအညီရေရှည်ပေးမှာဖြစ်ကြောင်းနဲ့ NATO ဖွဲ့ဝင်ဖြစ်တဲ့လက်ခံမှုရှိကြောင်းကတိပြုပါတယ်။ယူကရိန်းကိုရုရှားကျူးကျော်တာလက်မခံတဲ့ NATO ခေါင်းဆောင်တွေဟာတရုတ်အီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုရုရှားရဲ့ကျူးကျော်စစ်ကိုပံ့ပိုးပေးသူတွေလို့သတ်မှတ်ကြပါတယ်။အစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာလည်းလွန်ခဲ့တဲ့2နှစ်ကျော်ကယူကရိန်းကိုရုရှားကျူးကျော်ခဲ့ခြင်းကစပြီးဥရောပအတ္တလန္တိတ်ဒေသရင်းတင်းငင်းအေးချမ်းမှုပြက်ပြားရတယ်လို့ကမ္ဘာလုံးကျုံရေးလဲဆူဆူဝါဝါထိခိုက်ရတယ်လို့ဖော်ပြပါတယ်။ရုရှားဟာ NATO မဟာမိတ်အဖွဲ့ရဲ့လုံခြုံရေးကိုအသိသာဆုံးနဲ့တည်းအချင်းချောက်မှုရှိနေစေပဲလို့လည်းကြေညာပါတယ်။ Ukraine အတွက်ရေရှည်ဆေးအကူအညီပေးဖို့သဘောတူခဲ့တဲ့အပြင် NSATU လို့ခေါ်တဲ့ NATO ရဲ့ Ukraine အတွက်လုံခြုံရေးအထောက်အကူနဲ့တင်နန်းပေးမဲ့စစ်ဌာနချုပ်အသက်တခုလည်းဖွဲ့စည်းလိုက်ပါတယ်။ဒီဌာနဟာ Ukraine ကိုစစ်တင်တန်းနဲ့စစ်ပစ္စည်းပေးရမှာလက်တွဲဆောင်ရွက်ဖို့ဖြစ်ပါတယ်။ NATO တွင်းရေးမှူးချုပ် Jens Stoltenberg ကလည်း Ukraine အတွက်နှစ်ဆင်ဒေါ်လာ43ဘီလီယံထောက်ပံ့မှု NATO မဟာမိတ်တွေကသဘောတူတယ်လို့ပြောပါတယ်။